တော်ရရှိမြမင်္ဂလာပါကျွန်တော်ကကိုရဲရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ကျွန်တော်တင်ပြလိုတဲ့အကြောင်းအရာလေးကတော့လူငယ်နဲ့တမန်ချမ်းသာဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်ဒီကနေ့ခေတ်ဟာနည်းပညာခေတ်ဆိုတော့လူနေမှုအစ်စနန်းကစပြီးလူငယ်များနေ့စဉ်လှူရှားမှုတွေအထိအဆအဆအရာရာပြောင်းလဲတိုးတက်လျက်ရှိနေပါတယ်။ဒီနေ့လူငယ်တွေဆိုတာနောက်တစ်ချိန်မှာတိုင်းပြည်ရဲ့တာဝန်အသင်းတော်ရဲ့တာဝန်ကားရိုင်တော်များရဲ့တာဝန်တွေကိုပခုံးပြောင်းလွှဲယူရမှာဖြစ်တော့ဒီကနေ့လူငယ်တွေအားလုံးမှာဝိညာဉ်ရေးရာရင့်ကျက်ထားဖို့တကယ့်ကိုအရေးကြီးပါတယ်။မိသားစုတစုအတွက်မှာဒီနေ့လိုပြောင်းလဲတိုးတက်နေတဲ့ခေတ်မှာမိမိတို့ရဲ့အသားသမီးတွေအထက်အသက်မွေးအကြောင်းပညာကိုဦးစားပေးပြီးအပြိုင်အဆိုင်ပြုစုနေကြတာကိုတွေ့ရတယ်။ကျောင်းသားအရွယ်ဆိုရင်လဲကျူရှင်ကတစ်ဖက်ကျောင်းကတစ်ဖက်နဲ့အားလက်တရက်အချိန်မရှိအောင်မိမိတို့ရဲ့သားသမီးတွေအနာဂတ်ဘဝရှင်သန်ကြည်ထွားဖို့ကြိုးစားဆောင်ရွက်နေကြတာကိုတွေ့ရှိရပါတယ်။ယုံကြည်သူခရစ်ယာန်မိသားစုအတွင်းမှာရှိတဲ့သားသမီးလူငယ်တိုင်းအနေနဲ့လဲအနာဂတ်ဘဝအတွက်လုံပန်းနေကြရတော့အများအဖြင့်အသင်းတော်နဲ့ဝေးကွာလို့ဝေးကွာမှမသိဝေးကွာနေကြကုန်ပါလေဒီကနေ့ဆိုအသင်းတော်ခမများများမှာလူငယ်တွေဟာပျောက်လို့နေကြပါပြီရှိတဲ့လူငယ်တွေဆိုရင်လဲဝိညာဉ်ရေးရာဖက်မှာကြဆင်းအားနေပြီးဝိကြေတန်းကြီးလာရောက်တယ်လို့ပဲဖြစ်နေကြပါတော့တယ်အထူးသဖြင့်တော့လူငယ်တွေအနေနဲ့ဖះအကြောင်းသွားဖို့ကျန်းစာဖတ်ဖို့ဆိုတာတွေကကိုရီးယားဇာလန်းတွဲတွေလောက်စိတ်ဝင်စားစရာမရှိတော့ဘူးဝိညာဉ်ခွန်အားရရှိဖို့ဖះသခင်ရဲ့နှုတ်ထွက်စကားတရားတော်ကိုနာယူဖို့ကျမ်းစာဖတ်ပါဆိုပြန်ရင်လဲအခြားအပျော်ဖတ်စာပေတွေလောက်မမက်မောကြတော့ဘူးခရစ်ယာန်စာပေများဖြစ်တဲ့မြမတမန်မြစ်တာတမန်ဝိညာဉ်ရိပ်သာစတဲ့မဂ္ဂဇင်းစာဆောင်တွေကိုဖတ်ရှိဖို့အချိန်မပေးနိုင်တော့တာတွေ့ကြရပါတယ်ဒီတော့ဒီကနေ့ယုံကြည်သူခရစ်ယာန်လူငယ်လူရွယ်တို့လက်ဝဲမှာရောက်ရှိလာမယ်အနာဂတ်ခရစ်ယာန်သာသနာတော်အတွက်ရင်လေးပွေရပဲဖြစ်ပါတယ်အဖေကခရစ်ယာန်အမေကခရစ်ယာန်ကျွန်တော်တို့ကျမတို့လည်းခရစ်ယာန်မှာဆိုပေမဲ့လို့ဘာကြောင့်ဘာအတွက်ကြောင့်ခရစ်ယာန်ဖြစ်ရပါတယ်ဆိုတာကိုအသေးချာပြောပြနိုင်ဖို့အားနည်းနေကြတာကိုတွေ့ရပါတယ်။ကိုစီးတဲ့မြင်းဟာအထီလာအမလားတော့ခွဲခြားမသိရင်ခွဲခြားသိအောင်လမ်းညွန်မပြနိုင်ရင်တေခြင်းတရားရဲ့နောက်ွယ်အတွက်ဘယ်မှာစိတ်ချရတဲ့အာမခံချက်ရှိနိုင်မှာတော့မလဲ။ခရစ်ယာန်ဆိုတဲ့ဝါဟာရလေးတစ်ခုကိုလယ်ဘေးမှာချိတ်ဆွဲထားရုံနဲ့ကယ်တင်ခြင်းစုဂျေစုရပြီလို့တွက်ဆနေရင်တော့အမှားကြီးမှားသွားပါလိမ့်မယ်အတင်းတော်တိုင်းလိုလိုမှာဥပုပ်စာပြေကျောင်းလူငယ်ကြိုးစားခြင်းဝိပုအစီအစဉ်စံစာတန်တန်းစသဖြင့်ဝိညာဉ်ရေးရာအတွက်စွမ်းဆောင်နေကြတာတွေ့ကြရပါတယ်ဒီလိုနဲ့ပြီးပြည့်စုံသွားပြီလားဆိုတော့ဒါတွေကမပြီးပြည့်စုံနိုင်သေးပါဘူးတနင်္ဂနွေတစ်ပတ်ရောက်တိုင်းပလင်မော်ကဟောကြားတဲ့တရားတော်ကိုကြားနာရုံနဲ့လုံလောက်သွားပြီလားလို့မေးလိုက်ရင်လည်းမလုံလောက်သေးဘူးလို့ပဲဖြေရမှာပါဒီကနေ့အတင်းတော်တိုင်းမှာရှိကြတဲ့လူငယ်များတွေဟာခရိယံတွေပါလို့အများကမြင်ကြပါမယ်မိမိတို့ဟာဘာကြောင့်ခရိယံဖြစ်ရသလဲခရိယံဆိုတာဘာလဲခရစ်တော်ဆိုတာဘာတူလဲကယ်တင်ခြင်းဆိုတာဘာလဲဆိုတာတွေကိုနှလုံးသားထဲမှာစွဲညှိပြီးထိမိတိကျစွာသိထားဖို့လိုအပ်ပါတယ်ဒါမှလည်းခရိယံဖြစ်ရကြိုးနှကြမှာပေါ့ခရိယံလူငယ်များအရေးကြီးလိုက်နိုင်ရမယ့်ကဏ္ဍတွေမှာဖះအကြောင်းသွားတရားဟောတာနာယူအသင်းတော်ရဲ့လှူရှားမှုများမှာပါဝင်တာတွေအပြင်ဖယားသခင်ရဲ့နှုတ်တော်ထွက်ဖြစ်တဲ့တမန်ကျမ်းစာကိုဖတ်ရှုခွန်အားယူကြဖို့လေအရေးကြီးပါတယ်။ကျမ်းစာတစ်အုပ်လုံးဟာဖယားသခင်ရဲ့ဝိညာဉ်တော်မုတ်သွင်းရေးသားဖော်ပြချက်ဖြစ်တဲ့အတွက်ဖယားသခင်ရဲ့အတန်တော်ပဲဖြစ်ပါတယ်။တမန်ကျမ်းစာအုပ်ကိုလေ့လာမယ်ဆိုလို့ရှိရင်ဓမ္မဟောင်း39ကျမ်းဓမ္မသစ်28ကျမ်းစုပေါင်းထားတဲ့တလုံးတဝတည်သောကျမ်းစာအုပ်66ကျမ်းဖြစ်ပါတယ်။လူငယ်တွေအားလုံးအတွက်တော်၎င်းလူသားအားလုံးအတွက်တော်၎င်းယုံကြည်စိတ်ချအားထားရတဲ့ကျမ်းစာဥဖြစ်တာနဲ့အညီခရစ်များအတွက်အမှန်ကန်ဆုံးစိတ်ချရဆုံးအမကန်ချက်အပြည့်အဝအရှိဆုံးဘဝလမ်းညွန်လည်းဖြစ်ပါတယ်။ကယ်တင်ခြင်းနဲ့ရွေးနှုတ်ခြင်းဟာခရစ်တော်အားဖြင့်ဖြစ်သလိုတမန်ကျမ်းစာဟာအသက်တာငြိမ်သက်ခြင်းနဲ့သာရအသက်ရဲ့အခြေခံလည်းဖြစ်ပါတယ်။တမန်ကျမ်း66ကျမ်းစလုံးဟာတန်ရှင်သောဝိညာဉ်တော်အားဖြင့်တိကျမှန်ကန်စွာဖော်ပြထားကြောင်းတွေ့ရပါတယ်။လူပေါင်း40ကျော်ရေးသားခဲ့တဲ့တမန်ကျမ်းစာဟာရှင်ဘုရင်တွေမင်းကြီးမင်းသားတွေ၊ကြပြာလင်္ကာဆရာတွေ၊ပညာရှင်တွေ၊ပရောဖက်တွေ၊နိုင်ငံရေးကြွယ်ညင်သူတွေ၊တံဃာသည်တွေ၊ဆရာဝန်တွေစတဲ့လူနေမှုအဆင့်အတန်းဉာဏ်ပညာအခြေခံမတူညီတဲ့သူတွေကရေးသားခဲ့ကြပြီမဲ့ရှေးနောက်ညီညွတ်မှုရှိပြီးတိကျမှန်ကန်ကြောင်းကိုလည်း တွေ့ရပါတယ်။ဓမ္မောင်းချမ်းမှာပညတ်တော်ရဲ့ဗရိညင်ကိုတွေ့ရပြီးဓမ္မသစ်မှာခရစ်တော်အဖင်ကျေးဇူးတော်ဗရိညင်ကိုတွေ့ရမှာဖြစ်တယ်။တင်တောင်ဝင်းကျင်တဝိုက်မှာဓမ္မဟောင်းကိုစူးစီးခဲ့ပြီးမောရှိအဖင်ပေါင်းဖက်ခြင်းဖြစ်သလိုဂရနီကုန်းဝင်းကျင်တဝိုက်မှာဓမ္မသစ်ကျမ်းဖြစ်ပေါ်ပြီးခရစ်တော်အဖင်ပေါင်းဖက်ခြင်းကိုညွန်ပြခဲ့ပါတယ်။ရှင်ယောဟန်ခရစ်တော်အခန်းကြီး7အငယ်18မှာဆိုလို့ရှိရင်ပညတ်တရားတော်ကိုမောရှိလက်ကိုပေးတော်မူပြီးယေရှုတရားနဲ့သစ္စာတမန်တရားကိုတော့ယေရှုခရစ်တော်အားဖြင့်ဖြစ်တယ်လို့ဆိုထားပါတယ်။ဓမ္မဟောင်းကျမ်းကနေအရေးအပြပြောဆိုခြင်းကိုဓမ္မသစ်ကျမ်းမှာအကောင့်ထဲပေါ်ပြီးပြည့်စုံလာတဲ့အကြောင်းကိုလည်းတွေ့ရပါတယ်။ကျမ်းစာ66ကျမ်းစလုံးဟာဆိုလို့ရှိရင်ခရစ်တော်နဲ့ဆက်ဆိုင်သောအကြောင်းအရာများကိုရေးသားထားတာကြောင့်ကျမ်းစာရဲ့အနှစ်ကျမ်းစာရဲ့အချုပ်ဟာခရစ်တော်ပဲဖြစ်ပါတယ်။ဓမ္မဟောင်းကျမ်းကိုအများအားဖြင့်ဟေဘရဲဘာသာစကားဖြင့်ရေးခဲ့ကြပြီးအချို့ကျမ်းတွေကိုတော့အာရမစ်ဘာသာစကားဖြင့်ရေးသားခဲ့တာကိုတွေ့ရမှာဖြစ်တယ်။ခရစ်တော်မတိုင်မီရှေ့နှစ်ပေါင်း100ခန့်ကစပြီးဓမ္မောင်းကျမ်းတစ်စောင်လုံးကိုဂရိဘာသာစကားနဲ့ပြန်ဆိုခဲ့ပြီးအဲ့ဒီနောက်မှအင်္ဂလိပ်ဘာသာစကားသို့ထပ်မံ၍ပြန်ဆိုခဲ့ကြခြင်းဖြစ်ပါတယ်။တမန်ကျမ်းစာဆိုတဲ့စကားရဲ့ဟာဂရိစကား Bible's ကနေဆင်းသက်လာပြီး Testament ဟာဂရိတော်လို့အဓိပ္ပာယ်သက်ရောက်ပါတယ်။ဒီကနေ့ကလူငယ်များနားလည်လွယ်အောင်ကျမ်းစာ66ကျမ်းစလုံးကိုခွဲခြားပြရမယ်ဆိုရင်ဓမ္မောင်းကျမ်းမှာအဦးဆုံးဖော်ပြရရင်ဖြင့်ပြည့်ညက်နဲ့ဆိုင်တဲ့ကျမ်းက5ကျမ်း၊ရာဇဝင်သမိုင်းနဲ့ဆိုင်တဲ့ကျမ်းက12ကျမ်း၊ကဗျာလင်ခံကျမ်းနဲ့ဆိုင်တဲ့ကျမ်းက6ကျမ်း၊ပရောဖက်ပြုကျမ်းက16ကျမ်း၊စုစုပေါင်း39ကျမ်းကိုတွေ့ရမှာဖြစ်တယ်။ဓမ္မသစ်ကျမ်းကိုကြည့်မယ်ဆိုရင်ခရစ်ဝင်ကျမ်း4ကျမ်း၊သမိုင်းကျမ်း1ကျမ်း၊ရှင်ပေါလုရဲ့ဩဝါဒကျမ်း13ကျမ်းအခြားဩဝါဒကျမ်း7ကျမ်း၊ဗျာဒိတ်ကျမ်း1ကျမ်း၊စုစုပေါင်း29ကျမ်းအလုံးပေါင်း66ကျမ်းကိုတွေ့ရမှာဖြစ်တယ်။တိမောသေဩဝါဒစာဒုတိယဆောင်အခန်းကြီး3ငယ်16မှာဖယားသခင်မုတ်သွင်းတော်မူသောအဖြစ်ဖော်ပြထားပြီးရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး7ငယ်27မှာဖယားသခင်၏တန်ရှင်းသူတို့သည်တန်ရှင်းသောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏လို့ဖော်ပြထားတဲ့အတိုင်66ကျမ်းဒီဟုသောကျမ်းစာတအုပ်လုံးဟာဖယားသခင်ကတိုက်ရိုက်ပြောဆိုတွင်တွင်ဖော်ပြထားကြောင်းခိုင်လုံလှပါတယ်။ဒီကနေ့လူငယ်အလုံးအနေနဲ့ဖယားသခင်ရဲ့နှုတ်တော်ထွက်စကားတရားအစစ်အမှန်ဖြစ်တဲ့တမန်ကျမ်းစာကိုနေ့စဉ်ဖတ်ရှုခြင်းအပြင်ခွန်အားယူသင့်ပါတယ်။တမန်တော်ကြီးရှင်ပေါလုကဟေဗြဲဩဝါဒစာအခန်းကြီး၄အငယ်၁၂မှာဖယားသခင်၏နှုတ်မြတ်တရားတော်သည်အသက်ရှင်ခြင်းတကိုးနှင့်ပြည့်ပြင်းခြင်းတန်လျက်တကာတို့ထက်ထက်ချင်းနှင့်ပြည့်စုံသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းအယိုးနှင့်ခြင်းစီကို၎င်းပိုင်းခြား၍ထုတ်ချင်းခွင့်တတ်၏စိတ်နှလုံးအကြံစီများကိုလည်းသိမြင်တတ်၏လို့ဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့လူငယ်များအတွက်တမန်ကျမ်းစာသည်ဖျားသခင်၏နှုတ်မြတ်တော်အစစ်အမှန်ဖြစ်ပြီးမိမိတို့ရဲ့ဘဝအသက်တာအတွက်လက်တွေ့အဓိကကြကြောင်းတွေးရှိရပါတယ်။ဖျားသခင်ရဲ့ဂရုတော်များအမှန်ပြည့်စုံလာမှာကိုလည်းတွေ့ရှိနိုင်ပါတယ်။တိမောသေဩဝါဒစာဒုတိယဆောင်ခန်းကြီး3ငယ်16ဆက်ခွန်ဟေဘရဲဩဝါဒစာခန်းကြီး48ငယ်16တောလျာကျမ်းခန်းကြီး23ငယ်19မှာတွေ့နိုင်မှာဖြစ်တယ်။ဒီကနေ့ခေတ်ရည်စီးကြောင်းပြောင်းလဲလာသမျှခေတ်မီတိုးတက်လာသမျှလောကနဲ့ဆက်ဆိုင်သမျှအားလုံးဟာတမန်ကျမ်းစာကိုလစ်လူရှုလို့မရနိုင်ပါဘူး။သိပ္ပံပညာအရတွေ့ရှိချက်များတမိုင်းဆိုင်ရာအဖြစ်ပြက်အထောက်ထားများဟာတမန်ကျမ်းစာနဲ့ဆက်ဆက်မှုများစွာရှိတာကိုတွေ့ရမှာဖြစ်တယ်။ခရစ်ယာန်လူငယ်များအနေနဲ့လောကရဲ့အသက်မွေးဝမ်းကြောင်းပညာများရှာယူသူမီးနေကြသလိုလောကကြီးတစ်ခုလုံးရဲ့ကြိုးကြောင်ဆက်နွယ်မှုကိုဖော်ပြထားတဲ့သာရအရှင်ဖျားသခင်ရဲ့နှုတ်တော်ထွက်တမန်ကျမ်းစာတော်မြတ်အားနေ့စဉ်ဖတ်ရှုခြင်းဖြင့်လူငယ်လူရွယ်များရဲ့ဘဝအသက်တာဟာနှစ်လိုပွဲသောအသက်တာမျိုးဖြစ်လာမှာအသေးချာပါပဲ။119ခုမြောက်သောဆန္လန်အပိုက်ငယ်105မှာနှုတ်ထွက်တရားတော်သည်အကျွန်ုပ်ခြေရှိမှမိခွဲဖြစ်၍အကျွန်ုပ်လမ်းခီးကိုလင်းစေပါ၏လို့ခွန်အားပေးထားတဲ့အတိုင်းဒီကနေ့လူငယ်များရဲ့ဘဝအောင်မြင်ခြင်းနဲ့မျော်လင့်ရာဖြစ်သောတမန်ကျမ်းစာတော်မြတ်ကိုဖတ်ယူခွန်အားယူဖို့တိုက်တွန်းအားပေးလိုက်ပါတယ်။အားလုံးပေါ်ဘုရားသခင်ကောင်းကြီးပေးပါစေ။ယုံကြည်ခြင်းနဲ့သာဒီတဲ့ယုံကြည်သူအတွက်ကိုခိုင်မာဆုံးလူမိုင်းမကြောက်တဲ့จำตัวนายแม่นุดอสกาเมียคันอยู่ในช่องผู้ตมาจันทราเมื่อเล่นจินตนาการตัวเลือกเอาเงินดูยาเย
จองเบเปบุเปนเมบุงยาซีเยจินดุกขะตองตะเนยยาจิชาเมบัวมยาโกโกยาเมเจเดเชไลชาโกตุเปเนมาเนวามาโลทัสโซโก
Yeah.